ကိုဗစ်ကပ်ရောဂါကာလစတင်ကြောင်းတွေပိတ်ထားရတဲ့အချိန်မှာအင်တာနက်အွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေတဆင့်ကျောင်းသားတွေကိုပညာဆက်လက်သင်ယူနိုင်ဖို့ပညာရေးဝန်ကြီးဌာနကစီစဉ်နေတဲ့အကြောင်းကိုပြောပြပါမယ်ကျမအင်တာနာထွန်းပါကိုဗစ်ကပ်ရောဂါကြောင့်ကျောင်းတွေအလုံးပိတ်ထားရချိန်မှာကျောင်းသားတွေရဲ့ပညာသင်ယူမှုအခွင့်အလမ်းတွေမဆုံးရှုံးစေဖို့အတွက်ကျောင်းသင်ခန်းစာတွေကိုအွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေတဆင့်ထုတ်လွှင့်သင်ကြားပေးနိုင်ဖို့ပြင်ဆင်နေတယ်လို့ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်မြမအတန်းမြဝတီနဲ့စကိုင်းနက်တို့ကနေရုံမြင်တန်းကြားသင်ခန်းစာတွေကိုထုတ်လွှင့်มาဖြစ်ပြီးတော့လက်တလုံးမှာတော့အလဲတန်းနဲ့မူလာတန်းကျောင်းသားကျောင်းသူစုစုပေါင်း၈တန်းစီကိုပြဋ္ဌာန်းစာအုပ်တွေရအောင်ဆောင်ရွက်နိုင်ဖို့အစီအစဉ်နေတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါတယ
်။အဓိကတော့ဒီကလေးတွေရဲ့ပညာသင်မှုပင်လည်းဘယ်လိုဖြစ်နေဆုံးရှုံးသွားပြီလဲ။ဆုံးရှုံးသွားတယ်ကြောင့်မို့ဆရာတို့က continuing learning လို့ခေါ်တဲ့သင်မှုအဆက်မပြတ်စေတဲ့ဆရာတို့စဉ်းစားတာပါ။ကျနော်ရဲ့ခါကြတော့ကလေးတွေလက်ထဲမှာကျတော့အရင်ဆုံးဒီပုံမိတ်စာအုပ်တွေရောက်ဖို့နော်ရောက်ဖို့လိုတဲ့ဆိုတော့ပွင့်ထားပြီးသားကျောင်းဖြစ်တဲ့အထက်တန်းစင်တွေကတော့ကျောင်းအနေနဲ့တရင်ပတ်ဆောင်ရွက်တဲ့အတွက်ကြောင့်မို့ကျောင်းသားတွေရဲ့လက်ထဲမှာအထက်တန်းစင်တွေမှာတော့အကုန်လုံးပုံမိတ်စာတွေရသွားပြီအဲ့တော့ဒီအလေတန်းစင်မူလာတန်းစင်ကကျတော့တို့ကျောင်းအနေနဲ့တရင်ပတ်လည်းမလုပ်နိုင်ခဲ့ဘူးအဲကျောင်းတွေဖွင့်ဖို့ကလည်းပဲလက်တော့ဘယ်လိုမှအဲ့အခြေအနေမပေးသေးတဲ့ကြောင့်မို့တော့သူတို့ရဲ့လက်ထက်မှာဒီပုံမိတ်စာအုပ်တွေရောက်ဖို့ဆိုတဲ့အပိုင်းမှာလည်းပဲဘလိုနည်းနဲ့ရောက်အောင်လုပ်မလဲဆိုတာဒါအရင်ဆုံးစဉ်းစားမှာပါအဲ့တော့ပြီးတော့မှဒုတိယအဆင့်ကဒီပုံမိတ်စာအုပ်တွေရောက်ပြီးဆိုမှဒုတိယအဆင့်ကျတော့မှအခုလိုအဲတင်ယူမှုထောက်ကူပြုအဲရုပ်တံတွေနောက်ရေဒီယိုတော့ကိစ္စကိုထုတ်လည်ရမှာဖြစ်ပါတယ်
ကျောင်းတွေပိတ်ထားတာကြောင့်ဆရာဆရာမတွေနဲ့တိုက်ရိုက်ထိတွေ့တင်ကြားမှုတွေမလုပ်နိုင်ပဲအွန်လိုင်းရုပ်မြင်သံကြားတို့ကနေသာတင်ကြားရတဲ့အချိန်မှာမိဘတွေအနေနဲ့လည်းစောင့်ကြည့်ထိန်းချုပ်မှုတွေလုပ်ပေးတင်တယ်လို့ဒေါက်တာတင်မောင်ဝင်းကဆိုပါတယ်။ဒီလိုတင်ကြားမှုတွေလုပ်တာကစာမေးပွဲစစ်ခြင်းမစစ်ခြင်းနဲ့မသက်ဆိုင်ပဲကျောင်းသားတွေအတွက်တင်ကြားမှုတွေရှိနေဖို့ကိုပဲရည်ရွယ်တာဖြစ်တယ်လို့ဒေါက်တာတင်မောင်ဝင်းကပြောပါတယ်
။တို့ရည်ရွယ်တာတော့ကျောင်းကျမ်းလာဟောတာတင်မှုစက်မပြတ်အောင်ကျွန်တော်လုပ်ကြတယ်။ကလေးကတခုမှမဆိုတော့တင်ယူနေရမှာဖြစ်တယ်။ကျောင်းတို့ရဲ့လက်ရှိတက်ရမဲ့အတန်းတက်နေတဲ့အတန်းတွေမှာရှိနေတဲ့သင်ခန်းစာတွေကိုသူတို့တက်နိုင်လို့ဒါသိနေဖို့ပဲအရေးကြီးတာပဲလေ။ဒါတွေအားလုံးကဆောင်ဝဲစစ်စစ်လို့ကျန်တာညောင်းမနေရလည်းမဟုတ်ဘူး။ဆောင်ဝဲစစ်စစ်တဲ့ဆိုတာကျောင်းမတက်စနေလည်းစစ်စစ်နေရဘူး
။မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်အတွင်းမူဦးကျော်မင်းခန့်ကတော့ဒီလိုအွန်လိုင်းရုပ်မြင်သံကြားစတာတွေကနေတဆင့်တင်ကြားတာကဘယ်အတိုင်းအတာထိရောက်မှုရှိနိုင်မလဲဆိုတာကတော့တကယ်လက်တွေ့ကျောင်းသားတွေကိုထုတ်လွှင့်တင်ကြားကြည့်ပြီးတော့မှသုံးသပ်နိုင်မယ့်အနေအထားဖြစ်တယ်လို့ဆိုပါတယ်
။ကျွန်တော်တို့သုံးသပ်လို့ရတာကတော့အခုမြန်မာပြည်အခြေအနေကကိုဗစ်ဖြစ်တဲ့အချိန်ကာလမှာသင်ယူမှုသင်တန်းတွေကရပ်တာကကျတယ်။အခုကျွန်တော်တို့ဒီလိုပိတ်ပြီးတဲ့အခါမှာပြန်ဖွင့်တဲ့အခါမှာအားလုံးကတော့အွန်လိုင်းဘက်ကိုတော့လှည့်သွားကြတယ်သင်ကြားရေးသင်ယူမှုတွေက။နောက်မသင်မဲနဲ့အိမ်ထဲမှာနေတာဆက်စားရင်အော်ဒီလိုမျိုးစနစ်ဒီဘက်ကိုပြောင်းပြီးတော့တင်တာတော့ကျွန်တော်တို့ကကြိုးဆိုပါတယ်ဘလောက်ထိရအောင်သွားမလဲဆိုတော့ကျွန်တော်တို့ကတော့ 100% ကတော့ဘလို့မှမထိရအောင်ဘူးကျွန်တော်တို့မျှော်မှန်းတာကတော့90ရာခိုင်နှုန်းလောက်ထိရအောင်တော့ကံပေါင်းပါတော့ဒါပေမဲ့အခုဟိုပညာရေးဝန်ကြီးဌာနကဟိုရာရှိကြီးတွေပြောတဲ့စကားတော့ဒီနှစ်ကတော့ဟိုထိရရောက်ဖြစ်ဖို့ဆိုတာကတော့ဘလို့မှမလွယ်ဘူးကလေးတွေရဲ့ကျန်းမာရေးကိုပဲအဓိကထားပြီးတော့ကာကွယ်ရမှာပဲဆိုတဲ့ပြောစကားကိုထောက်ထူရှင်အားဖြင့်ဒါလိုလေးသက်ပြီးကြိုးစားသေးတာကိုပဲနည်းနည်းကြိုးစားမယ်သဘောပေါ့နော်ထိရောက်ချင်းမထိရောက်ချင်းကတော့သူတို့လောက်ကြည့်ပြီးတော့မှပဲသေးစိတ်ပြောလို့ရတယ်ဟောဆိုမြန်မာပြည်မှာကရိယာကစားပလာလည်းမလုံတော့ဘူးနောက်အင်တာနက်လိုင်းတွေကလည်းမကောင်းတဲ့နေရာတွေမှလည်းရှိတယ်နောက် TV channel တွေကလည်းလိုင်းမီတဲ့နေရာရှိတယ်မမီတဲ့နေရာရှိ
ကိုဗစ်ကပ်ရောဂါကြောင့်ကျောင်းတွေကိုပုံမှန်ကျောင်းပွင့်ချိန်အတိုင်းမဖွင့်နိုင်ပဲတလားကျော်နောက်ကျပြီးမှဖွင့်နိုင်ခဲ့ပေမဲ့ပြန်ဖွင့်ပြီးတလားလောက်အကြာမှာပဲကျောင်းတွေအားလုံးကိုပြန်ပိတ်လိုက်ရတာပါကပ်ရောဂါကြောင့်စာသင်ကျောင်းတွေပိတ်ထားရတဲ့အတွက်ကဘာတဝန်းကျောင်းတွေအရွေကလေးငယ်၃ပုံ၃ပုံနီးပါးရှိနေပြီးတော့စာသင်ကျောင်းနဲ့ဝေးတဲ့ကျောင်းသားအရေအတွက်ဟာတန်ပေါင်း1000ကျော်လောက်ရှိနေပြီးအဲ့ဒီအထဲမှာ463တန်းလောက်ဟာအင်တာနက်ဒါမှမဟုတ်TV ရေဒီယိုတွေကနေတစ်ဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှမရှိဘူးလို့လဲကုလသမဂ္ဂကလေးသင်ငယ်များရမုံငွေအဖွဲ့ UNICEF ရဲ့ပြီးခဲ့တဲ့လတည်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။